တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကုမ္ပဏီဟာအမေရိကန်လူသားလုံခြုံရေးဘော်ချင်းချောင်းမှုတစ်ခုဖြစ်တဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကအမိမဲဆင်းသွင်းလိုက်တဲ့ဆုံးဖြတ်ချက်ကိုကုမ္ပဏီတီထောင်သူကပယ်ချလိုက်ပါတယ်။ Trump အစိုးရရဲ့လှုပ်ဆောင်ချက်ဟာ 5G လို့ခေါ်ကြတဲ့မျိုးဆက်သစ် Mobile ဆက်သွယ်ရေးနည်းပညာကိုသူ့ကုမ္ပဏီအနေနဲ့ဆက်ပြီးလက်ပတ်လှုပ်ဆောင်နိုင်စွမ်းအပေါ် short တွက်တာဖြစ်တယ်လို့ Huawei ကုမ္ပဏီတီထောင်သူ Ran Zhengfei ကတရုတ်အစိုးရပိုင်းသတင်းဌာနတွေနဲ့ဒီနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းတွေမှာပြောသွားပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအမေရိကန်အစိုးရကထုတ်ပြန်တဲ့ညွှန်ကြားချက်အရအနာဂတ်မှာ Huawei ကို hardware software နဲ့တခြားဝန်ဆောင်မှုတွေလွှဲပြောင်းပေးတာပိတ်ပင်ထားပါတယ်။ဒီချက်ကြောင့် Huawei ကုမ္ပဏီရဲ့တကမ္ဘာလုံးမှာတိုးချဲ့လုပ်ဆောင်နိုင်စွမ်းနဲ့ smartphone တွေထုတ်လုပ်တာမှာတောင်ကိုရီးယား Samsung ကုမ္ပဏီကိုကျော်ပြီးကမ္ဘာအကြီးဆုံးကုမ္ပဏီဖြစ်လာဖို့လုံဆောင်ချက်တွေကိုအကန့်အသတ်ဖြစ်သွားနိုင်ခြေရှိပါတယ်။ Trump အစိုးရရဲ့ညွှန်ကြားချက်အရ Android စနစ်ကို Huawei ကုမ္ပဏီဆက်ပြီးအသုံးပြုခွင့်မပေးတော့ဘူးလို့ American Google ကုမ္ပဏီကတနင်္လာနေ့မှာကြေညာလိုက်တဲ့အတွက် Huawei အတွက်အတော်လေးထိခိုက်သွားပါတယ်။ဒါပေမဲ့ American ကုသရေးဝန်ကြီးဌာနကလက်ရှိ Huawei smartphone တွေကို software update လုပ်ဖို့နဲ့လက်ရှိကွန်ရက်တွေကိုဆက်ထားသွားနိုင်မှုဒီနေ့မှာပဲ Huawei ကိုရပ်ပေါင်း90 license ထပ်ချပေးလိုက်ပါတယ်။